ိတိယကမ္ဘာစစ်တုန်းကဒီအနောက်ဥရောပမှာနာစီဂျာမနီတွေရဲ့ကျိုးကျော်သိမ့်ပိုက်မှုအဆုံးသတ်စေခဲ့တဲ့ဒီဒီကန်တက်တိုက်ပွဲတွေအနည်း80ပြည့်ထိမှန်ခန္ဓာတွေကိုပြည်သက်နိုင်ငံနောက်ပိုင်းကနော်မဒီကန်ဂျီတွေမှာဒီကနေ့ကျင်းပပါတယ်ကော်လာဗီဆိုမဲကန်တီကအမေရိကန်ဂျာဆုံစစ်တီတွေအတွက်ထိမ့်မှန်လုပ်ထားတဲ့နော်မဒီအမေရိကန်စစ်တင်ချိုင်းမှာကျင်းပတဲ့အခမ်းအနားမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမင်ကွန်ပြောကြားပါတယ
် The men who fought here became heroes not because they were the strongest or toughest or fiercest.
အသက်ဆုံးရှုံးနိုင်တဲ့ဆိုတာကိုသိရတဲ့ရရဝဝဆစ်စီရေးမှာပါဝင်ခဲ့ကြတဲ့အတွက်နော်မန်ဒီမှာတိုက်ခိုက်ကြသူတွေဟာသူရဲကောင်းတွေဖြစ်လာခဲ့ကြတယ်လို့သမ္မတဘိုင်ဒန်ကပြောကြားသွားတာဖြစ်ပါတယ်လွတ်လပ်မှုဒီမိုကရေစီအမေရိကန်ရဲ့ကဘာကြီးအတွက်သူတို့တိုက်ပွဲဝင်ရတဲ့အရာဟာသူတို့အသက်နဲ့လဲရလောက်အောင်ထိုက်တန်တယ်ဆိုတာကိုသိခဲ့ကြတဲ့တရဲကောင်းတွေဖြစ်ကြတယ်လို့ဂုံပြုပြောကြားသွားပါတယ်1944ခုနှစ်ဇွန်လ6ရက်နေ့တုန်းကနော်မန်ဒီဒေသပင်လယ်ကမ်းခြေ5ခုကိုမဟာမိတ်တပ်တွေရေချောင်းလေချောင်းကနေဝင်ရောက်ပြီးတော့နာဇီဂျာမနီတွေကိုထိုးစစ်ဆင်ခဲ့မှုမှာကိုတိုင်ပါဝင်ခဲ့ကြတဲ့စစ်မှုထမ်းဟောင်းကြီးတွေတယောက်တည်းခံတွေကိုပြင်သစ်တဲ့ဗြိတိန်နိုင်ငံတွေမှာဒီကနေ့ကျင်းပခဲ့တာပါ။နော်မဒီကန်ချေတွေမှာကျင်းပတဲ့အခမ်းအနားတွေမှာဒီအသက်ရှင်ကျန်ရစ်တဲ့ပြင်သစ်အမေရိကန်ဗြိတိန်နိုင်ငံတွေကစစ်တီဟောင်းကြီးတွေကိုပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကပြင်သစ်နိုင်ငံရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ Legion of the Honor ဂုဏ်ပြုဆုတစ်စိတ်တွေကိုပေးအပ်ခဲ့ပါတယ်။အာဏာရှင်တွေကိုစန့်ကျင်ဖို့လွတ်လပ်တဲ့နိုင်ငံတွေအတူယက်တည်ကြရမယ်လို့နော်မဒီကန်ချေတစ်ခုဖြစ်တဲ့ဖဲဆိုမဲကန်ချေကဗြိတိန်ချာဆုံးစစ်တီများအထိမ်းအမှတ်နေရာမှာကျင်းပခဲ့တဲ့အခမ်းအနားမှာဗြိတိန်ရဲ့တတိယမြောက်ချားလ်စ်ဘုရင်ကမိန့်ခွန်းပြောကြားခဲ့ပါတယ်။ဗြိတိန်အမေရိကန်ကနေဒါတပ်ဖွဲ့တွေအဓိကပါဝင်ပြီးတော့ဒီဒေးကန်တက်ထိုးစစ်စတင်ခဲ့တဲ့နေ့မှာမဟာမိတ်တပ်ဖွဲ့ဝင်ပေါင်း6400ကျော်တည်ဆုံခဲ့ပါတယ်။ဒီခါမှာ4400ကျော်တည်ဆုံခဲ့ပါတယ်။အဲ့ဒီထိုးစစ်ဆင်မှုကြောင့်နာဇီဂျာမနီရဲ့လက်ကနေပြင်သစ်အပါအဝင်နောက်ဥရောပနိုင်ငံတွေလွတ်မြောက်ပြီးတော့ဒုတိယကမ္ဘာစစ်နဲ့အဆုံးသတ်ခဲ့ရပါတယ်။ပြင်သစ်မှာဒီကနေ့ကျင်းပတဲ့အထိမ်းအမှတ်ခန္ဓာတွေမှာနိုင်ငံပေါင်း20ကျော်ကသမ္မတတွေဝန်ကြီးချုပ်တွေတက်ရောက်ခဲ့ကြပြီးမြဲရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်သစ်နိုင်ငံကဖိတ်ကြားခြင်းမရှိပါဘူး။ဒါပေမဲ့ရုရှားကျူးကျော်စစ်ကိုခံနေရတဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုတော့ဖိတ်ကြားခဲ့ပါတယ်ရှင်။